ဟုတ်ကဲ့ခင်ဗျာအခုပေါ့လေဒီပြည်တော်စုမြန်မာနိုင်ငံတမရရုံကနေပြီးတော့ဇူလိုင်လ30ရက်နေ့နေဆွဲနဲ့ထုတ်ပြန်လိုက်တဲ့ဒီလွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းခြင်းဆိုပြီးတော့ဒီရခိုင်ပြည်နယ်ပြည်နယ်တည်မြဲရေးနဲ့တည်ငြိမ်အင်ဂျင်ဖွံ့ဖြိုးတိုးတက်ရေးဆောင်ရွက်ဖို့အတွက်ကိုသူကအစီအစဉ်တစ်ခုပေါ့လေအဲ့အဖွဲ့မှာဆိုလို့ရှိရင်တော့ဥက္ကဋ္ဌကတော့ဖိလစ်ပိုင်နိုင်ငံကပေါ့လေတန်အမတ်ကြီးရူဆာရီယိုမင်နာလိုသူကဖိလစ်ပိုင်ဒုတိယနိုင်ငံရဲ့ဝန်ကြီးဟောင်းပေါ့လေအခုလိုပေါ့လေဒီအဖွဲ့ဖွဲ့စည်းလိုက်တာနဲ့ပတ်သက်လို့အာရှလူအခွင့်အရေးအဖွဲ့အနေနဲ့ပေါ့လေဘလို့များသုံးသပ်မိပါလဲခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်တို့ဒီမြန်မာနိုင်ငံအနောက်ဘက်ခြမ်းတိကျနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီမှာလည်းကျူလက်ခံရေးစကားနဲ့ဖွင့်ထားတယ်အားလုံးလည်းစဉ်းစားလုပ်ထားတယ်အဲ့ဒီလိုလုပ်ထားတဲ့ကြားတွေကနေပြီးတော့ဆက်သွားတဲ့သူတွေဒီကနေပြီးတော့တောင်းဆိုတာနေကျွန်တော်ကြားရတယ်ပြန်မလာတဲ့ကိစ္စရဲ့အတွေ့အဉ်နိုင်ငံတကာကဒီမြန်မာနိုင်ငံအစိုးရအနေနဲ့ Independent Commission ဖွဲ့ပြီးတော့စုံစမ်းစစ်ဆေးဖို့လိုတယ်ဆိုပြီးတော့ပြောထားတဲ့ဥစ္စာတွေလည်းကြီးတော့ဒီပေါ်မှာမူတည်ပြီးတော့ဒီဖွဲ့ဖြစ်လာတယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့တော့အခုလိုမျိုးဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးဟောင်းဟိုခန့်အပ်ချက်အပြင်လည်းကျွန်တော်ထင်ပါတော့ဖိလစ်ပိုင်နိုင်ငံမှာလည်းမင်ဒနာကိုကျွန်းရေးခင်းသူတို့မူဆွေးနေတဲ့ဖြစ်တဲ့ကိစ္စဒီဒီတဲ့အတွေ့အကြုံကြီးကကျွန်တော်တို့နိုင်ငံတော်တိုင်ပင်ခံယုံနဲ့သမရယုံကလည်းဒါတွေကိုကြည့်ပြီးတော့ခန့်အပ်တယ်လို့ကျွန်တော်တော့ထင်ယူကြပါတယ်အဲ့တော့အတွေ့အကြုံလည်းရှိတယ်။နောက်ပြီးတော့ဘာသာမတူတဲ့လူမျိုးတွေကြားထဲမှာဖြစ်ပွားနေတဲ့ကိစ္စရပ်ကိုအတတ်နိုင်ဆုံးညှိနှိုင်းဖြေရှာနိုင်မယ့်အခြေအနေစုံစမ်းပေးနိုင်မယ်လို့လည်းကျွန်တော်တို့တော့မျှော်လင့်တယ်။ဒီမျှော်လင့်ချက်တွေကြောင့်လည်းဒီအဖွဲ့ကိုဖွဲ့စည်းပေးတယ်လို့ကျွန်တော်တို့ထင်ပါတယ်ခင်ဗျ။
ဟုတ်ကဲ့။ဆိုတော့ဒီနေရာမှာအခုပေါ့လေဒီဥက္ကဋ္ဌဖြစ်တဲ့ဒီတာမတ်ကြီးရိုဇာရီယိုမင်နာလိုပေါ့လေသူအနေနဲ့ရတော့ဒါအတွေ့အကြုံရှိတယ်ဆိုတာယုံမားတန်တရားရှိစရာမလိုဘူးပေါ့လေဒါနဲ့ तू ကကုလသမဂ္ဂမှာလည်းပဲ तू ကစီတော်ကော်မတီရဲ့ဥက္ကဋ္ဌဟောင်းနောက်တစ်ခါ तू အာဆီယံလူအခွင့်အရေးကော်မရှင်တို့ဘာလို့မှလည်းပါဝင်ခဲ့တယ်ပေါ့လေ तू အမျိုးသမီးအဖွဲ့တွေမှာလည်း तू ကတော်တော်လေးပါဝင်လှုပ်ရှားခဲ့တာဖြစ်တယ်ဆိုတော့အခုပေါ့လက်ရှိအခြေအနေအရမြန်မာနိုင်ငံကပေါ့အခြေအနေနဲ့ပတ်သက်ပြီးတော့ဒီလူအလူအခွင့်အရေးအဖွဲ့တွေနောက်တစ်ခါပေါ့ကုလသမဂ္ဂအပါဝင်ပေါ့လူအခွင့်အရေးအဖွဲ့တွေကနေပြီးတော့ဒီပေါ့ဆွဆွဲချက်တွေအမျိုးမျိုးလုပ်နေတယ်အဲ့တော့ဒီတာမတ်ကြီးနေနေကဟိုသူကိုယ်တိုင်ရလဲပဲဒီအဖွဲ့တွေတည်းကဖြစ်တဲ့အတွက်ကြောင့်သူ့အနေနဲ့ပေါ့လေအဲ့ဒီစကားတွေနားယောင်ပြီးတော့ဆောင်ရွက်သွားမှာရောစိုးရင်စရာရှိတယ်လို့အမြင်မိလားခင်ဗျအ
ဲ့ဒီလိုတော့ကျွန်တော်ကတော့မထင်မိပါဘူးဘာဖြစ်လို့လဲဆိုတော့ကအတွေ့အကြုံရည်ကျက်တဲ့တန်တမာတူအနေနဲ့သူ့ရဲ့တာဝန်ယူမှုတာဝန်ခံမှုအပေါ်မှာတော့ဒီပြညာရှင် PP စသနဲ့ရပ်တည်နိုင်မယ်လို့ကျွန်တော်ကမြင်ပါတယ်။အဲတော့ဟို UN ကမျှော်လင့်ထားသလိုလုံခြုံရေးကောင်စီကမျှော်လင့်ထားသလိုမျိုးပဲလိုက်ပြီးတော့စုံစမ်းစစ်ဆေးမယ်လို့တော့ကျွန်တော်ကတော့မထင်ပါဘူး။ဒါဒီလိုမျိုးဖြစ်လာတယ်ဆိုလို့ရှိရင်လည်းသူရဲ့နောက်ကြောင်းကြဆွေအနေနဲ့ကောင်းနိုင်မှာမဟုတ်တဲ့အတွက်တမာကြကြပဲစုံစမ်းစစ်ဆေးမယ်လို့ကျွန်တော်တို့ကတော့ထင်ပြီးသောက်ပါတယ်။
ဟုတ်ကဲ့နောက်တစ်ပိုင်းကတော့ကျွန်တော်တို့ပြည်တွင်းရအပိုင်းပေါ့လေလွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ဖွဲ့စည်းမယ်ဆိုကြတဲ့ဟိုကပေါ့လေအဲနိုင်ငံသားဥဆောင်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့တန့်ွက်တဲ့အတန်မျိုးတွေထွက်နေပါတယ်ဆိုတော့အဲ့ဒီအပေါ်မှာဘယ်လိုများယူဆမိပါလဲခင်ဗျအ
ဲ့ဒါတော့ကျွန်တော်တို့မြန်မာနိုင်ငံရေးရပြောရရင်တော့ထုံးစံလို့ဖြစ်နေတာပေါ့ဗျာပြောရမယ်ဆိုလို့ချင်းအဖွဲ့ဆက်သုံးဖွဲ့ပေါ့အဲဒီအဖွဲ့တွေကတန့်ွက်ကြအောင်ပါပေါ့အဲပြီးလို့ရှိရင်လည်းသူတို့ဘာလုပ်မလဲသူတို့ရဲ့ဥစ္စာတွေကောဘလို့စီစဉ်ရှိလဲဆိုလို့ရှိရင်တော့ပြည်ပြကြကြပြန်လည်းမဖြေနိုင်တာမျိုးတွေတွေ့ရလိမ့်မယ်။တကယ်တမ်းရေးကြုံလာပြီးတော့ပြဿနာတွေရှင်းရမယ်ဆိုတဲ့အခါကျတော့အတန်ကြီးတိတ်နေတာလဲကျွန်တော်တွေ့ရမှာပေါ့။အဲတော့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်လာတဲ့အခါမှာသူတို့အနေနဲ့ကော်မရှင်နဲ့ထိတိုက်တွေ့ပြီးတော့သူတို့ဘက်ကလည်းလိုအပ်တဲ့ challenge တွေပြောပူးပေါင်းဆောင်ရွက်တယ်ဆိုလို့ရှိရင်တော့ပိုကောင်းတာပေါ့ဗျာ။အဲတော့ဘာမှမသိရသေးတဲ့ဥစ္စာကိုဘူးကံပြီးငင်းနေတယ်ဆိုတာတော့တိတ်ပြီးတော့တမမကြအောင်နဲ့တွေ့ရဲအခုကျွန်တော်တို့နိုင်ငံတော်သမရယုံကလည်းနိုင်ငံတကာကိုရှင်းပြနိုင်မှုအတွက်အတွေ့အကြုံရေးကျတဲ့သူတော့နောက်ပြီးတော့နိုင်ငံတကာအတိုင်းအဝိုင်းမှာယူသည်နေသားလောက်တဲ့သူကိုခန့်အပ်ရွေးချယ်တယ်လို့ကျွန်တော်ထင်မိယူဆတယ်ဒါကြောင့်ဒီကိစ္စကိုတော့ကျွန်တော်တို့စောင့်ကြည့်နေတယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျအခုလို့ရှင်းပြပေးတဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ကျေးဇူးပါဗျာ